Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA အမေရိကန်တန်မြန်မာပိုင်းရဲ့2018ခုစက်တင်ဘာလ25ရက်အင်္ဂါမနက်ခင်းအတန်လွင့်အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ30.40.48ပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင့်လည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာလုံးဆိုင်ရာမွေးစေဝါတက်ဖြတ်မှုတွေအရှင်းရှင်းလှုပ်ဆောင်ဖို့သမ္မတထရန့်ကကုလသမဂ္ဂထရီနီလာကန်ကိုတောင်းဆိုလိုက်ပါတယ်။နိုင်ငံတော်တရားဥပဒေတရားသူကြီးအဖြစ်သမ္မတထရန့်အမည်တင်သွင်းထားတဲ့ဘရက်ကာဗာနော့အတီပီရေးအတွက်မကြခင်မဲခွဲဆုံးဖြတ်မယ်လို့ထက်လွတ်တော်လူများစုခေါင်းဆောင်ကပြောပါတယ်။ကမ္ဘာနယ်အဝန်သတင်းမီဒီယာလွတ်လပ်ခွင့်ဆင်ခေါ်မှုတွေနဲ့ပတ်သက်လို့ CPG ကဥဆောင်ပြီးတော့ကုလသမဂ္ဂထရီနီလာကန်အတွင်းဆွေးနွေးပွဲတစ်ခုကျင်းပသွားဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နယ်တင်ပြပေးသွားမှာပါခင
်ဗျ။ကောင်းပါပြီ။အလိုမျိုးသတင်းတွေနားဆင်ရပြီးကြားရမယ့်အထက်မှာဆိုရင်
Now in Bangladesh, we are faced with the largest force movement in shortest time.
အဲ့ဒါကရိုဟင်ညာပြည်ထောင်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကုလသမဂ္ဂထရီနီလာကမ္ဘာမနေ့ကပြင်ပြနေတဲ့အတန်ပါ။အဲ့ဒီကြောင့်ပြင်မြောက်ဦးရေခင်းမှာဖမ်းခံခဲ့ရသူ၈ဦးကိုပြန်လွှတ်ပေးပြီးတော့တရက်ထဲမှာပဲပြန်ဖမ်းခဲ့တဲ့အကြောင်း။ဒါကတရုတ်ဆောင်အောင်ရွယ်ထွေအသက်ခံရမှုကိုပြန်စစ်ဆေးဖို့အမိန့်ထုတ်လာတဲ့အကြောင်းနဲ့မြန်မာရေလုံသားတွေကိုလက်ခံတဲ့စခန်းတွေထိုင်းနိုင်ငံမှာဖွင့်ထားပြီဆိုတဲ့အကြောင်းသတင်းတွေကိုကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားဖို့ရှိပါတယ်။အခုတော့ဖိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့တော်ခင်မျိုးသက်တို့ပြောကြပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတင်းလာနေကကုလသမဂ္ဂအထွေထွေညီလာခံကြီးစတင်လာမှာ Global Call to Action လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာမွေးစေဝါတက်ဖြည့်ရေးအစီအစဉ်အကြောင်းသမ္မတထရန့်ကပြောကြခဲ့ပြီးတော့မွေးစေဝါတက်ဖြတ်မှုတွေကိုအရှင်းမြင့်လှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့15နှစ်အတွင်းကမ္ဘာတဝန်းမွေးစေဝါကြောင့်တည်ဆုံးသူအရေအတွက်600ရာခိုင်နှုန်းတိုးမြင့်လာခဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီ၊နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပေယိုအမျိုးသားလူညွန့်ရေးအကြံပေးဂျွန်ပေါ်တွန်နိုနဲ့အတူထိုင်ပြီးသမ္မတထရန့်ကပြောပါတယ်။2018ခုနှစ်ကမ္ဘာမွေးစေဝါအစီရင်ခံစာမှာအလေးပေးဖော်ပြထားတဲ့အတိုင်းကမ္ဘာတဝန်းဘိန်းနဲ့ဘိန်းထုတ်လုပ်မှုပမာဏဟာတိုးမြင့်လာကြောင်းဒါကြောင့်ကမ္ဘာတဝန်းမွေးရေးစေဝါဝယ်ယူသုံးဆွဲမှုနဲ့ဖြန့်ချိမှုတွေကိုတက်ဖြတ်ကြဖို့လိုအပ်ကြောင်းသမ္မတထရန့်ကပြောပါတယ် Global Call to Action လို့ခေါ်တဲ့အဲ့ဒီအစီအစဉ်ကိုတော့သမ္မတအင်ဂျီရောကပြီးခဲ့တဲ့လအတွင်းကြေညာခဲ့တာပါတင်းနေလာနေ့မှာသမ္မတထရန့်တက်ရောက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်နိုင်ရေးအတွက်နိုင်ငံပေါင်း129နိုင်ငံကအဲ့ဒီစာမျက်နှာတစ်မျက်နှာပါဂတိကဝတ်စာတမ်းကိုလက်မှတ်ရေးထိုးခဲ့ကြရပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုသမ္မတထရန့်ကတင်းနေလာနေ့မှာကျေးဇူးတင်ကြောင်းလည်းပြောကြားခဲ့ပါတယ်
နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အမည်စင်းတင်သွင်းထားတဲ့ Brett Kavanaugh အတွက်မဲခွဲဆုံးဖြတ်မှုကိုအထက်လွှတ်တော်ကနေလှုပ်ဆောင်မှာဖြစ်ကြောင်းအထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကတင်းလာနေမှာပြောကြားလိုက်ပါတယ်။ Kavanaugh ဟာလိမ္မာဆိုင်ရာမဖွဲ့မရလှုပ်ဆောင်နေဆိုတဲ့ဆက်ဆွဲမှုနှစ်ခုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီဆက်ဆွဲချက်တွေကိုတော့သူကညှင်းဆိုထားတာပါ။မကြာခင်မှာပဲအထက်လွှတ်တော်မှာ Kavanaugh အတွက်မဲခွဲမှုတွေလှုပ်ဆောင်မှာဖြစ်ကြောင်း Kentucky ပြည်နယ်အထက်လွှတ်တော်မှာMitch McConnell ကပြောကြလိုက်တာပါ Kavanaugh ဟာလိမ္မာဆိုင်ရာမဖွဲ့မရလှုပ်ဆောင်နေဆိုပြီးပထမဆုံးဆက်ဆွဲခဲ့တဲ့ Christine Blasey Ford နဲ့ Kavanaugh တို့ကိုချက်တပင်းနေမှာကြားနာဆက်ဆဲဖို့ရှိပြီး Democratic Party ဝင်တွေကတော့ဒီမဲခွဲမှုကိုအချိန်ဆွဲထားဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်အထက်လွှတ်တော်အနည်းစုအမတ်ခေါင်းဆောင်ဖြစ်တဲ့ New York ပြည်နယ် Democrat အမတ် Chuck Schumer ကတော့ Kavanaugh တို့ FBI ပြည်ထောင်စုထောင်လိုင်းဘယူရိုကနေနောက်ခံသမိုင်းကြောင်းရာဇဝင်ဆက်ဆဲမှုတွေတိတိကျကျလှုပ်ဆောင်ဖို့အတွက်လိုလားပြောပါတယ်ကာဗနော့ဟာ1983-84ရေးရတက်ကတော်မှာတက်နေစဉ်ပါတီတစ်ခုမှာအတန်းပေါ်အမျိုးသမီးတင်ရခြင်းဖြစ်တဲ့ Debora Ramirez ကိုမဖွဲ့မရပြသခဲ့တယ်လို့ Debora ကပြောကြောင်း The New Yorker Magazine ကလည်းဖော်ပြခဲ့တာဖြစ်ပြီးကာဗနော့ကတော့ဒါကိုညှင်းဆိုထားပါတယ်ဒီလိုဆွဆွဲမှုတွေဟာနိုင်ငံရေးလောက်ကွက်တက်တက်တာဖြစ်ပါတယ်လို့နယူးယောက်ကိုရောက်နေတဲ့သမ္မတ Donald Trump ကဝေဖန်လိုက်ပါတယ်
ဘဟုအစိုးရလက်ထောက်ရှိနေချုပ်ရော့ရိုဇန်စတိုင်းဟာသမ္မတဒေါ်နယ်ထရမ့်နဲ့ကြာတာပရိနေမှာတွေ့ဆုံမှုရှိနေပါတယ်။ဒါဟာသမ္မတကိုသူ့ကိုသမ္မတကယာဒုကဖြုတ်ပစ်တော့မယ်ဆိုတဲ့သတင်းတွေထွက်လာပြီးမှအခုလိုတွေ့ဆုံမဲ့သတင်းလဲထွက်ပေါ်လာတာပါ။သမ္မတထရမ့်နဲ့ပြောဆိုမှုတွေကိုလေးဝက်အတန်ဖမ်းဖို့နဲ့သမ္မတထရမ့်ဟာယာဒုတာဝန်ထမ်းဆောင်ဖို့မတင့်တော်ဘူးဆိုတဲ့အခြေခံဥပဒေပုံမှန်25ကိုတုံးပြီးဖြုတ်ချဖို့ကြံစီခဲ့ကြောင်း New York Times သတင်းစာမှာရေးသားဖော်ပြပြီးမကြခင်မှာပဲအခုလိုတွေ့ဆုံဖို့ဖြစ်လာခဲ့တာပါ Rod Rosenstein ကတော့သူ့ပေါ်အဲ့ဒီလိုဆွဆွဲထားချက်ကိုညှင်းဆိုထားပါတယ်
က ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကနိုင်ငံခေါင်းဆောင်တွေဆွေးခဲ့ကြပြီးငင်းချင်းအတွက်လှုပ်ဆောင်ဖို့အတွက်ကတိပြုရင်ကွယ်လွန်သူတောင်အာဖရိကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်နယ်ဆန်မန်ဒဲလာရဲ့အနှစ်တရာပြည့်မွေးနေ့အထိမ်းအမှတ်ပွဲကိုကျင်းပကြပါတယ်။အင်္ဂါနေ့မှာစတင်မဲ့ခုနှစ်ဆက်သုံးကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံနှစ်ပတ်လည်ဆွေးနွေးပွဲကိုတ ကျွန်တော်တို့သူ့ရဲ့ငြိမ်းချမ်းရေးနဲ့ကမ္ဘာအနှံ့ကလူသားတွေရဲ့လူကုန်တိုက်ခတ်အတွက်မနာတဲ့လှုပ်ဆောင်မှုတွေကိုအမှတ်ရနိုင်မှာဖြစ်ကြောင်းဒါဟာခေါင်းဆောင်နဲ့အနေနဲ့လှုပ်ဆောင်ရမယ်ဒီကုလသမဂ္ဂဖွဲ့ကြီးရဲ့ရည်ရွယ်ချက်နဲ့တာဝန်ဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထိမ်းအမှတ်ခန်းနာမှာဖွင့်ပွဲမိန့်ခွန်းမှာပြောကြား
မနက်6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကမ္ဘာနဲ့အဝန်သတင်းမီဒီယာလွတ်လပ်ခွင့်အပေါ်စင်ခုံမှုတွေရှိနေတာနဲ့ပတ်သက်လို့ CPJ သတင်းသမားများကာကွယ်ဆောင်ရွက်ရေးကော်မတီကဥဆောင်ပြီးအခုရက်ပိုင်းတွင်ကျင်းပဖို့ရှိနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာဆွေးနွေးပွဲတစ်ခုကျင်းပသွားမှာဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့မှာကျင်းပမယ့်အဲ့ဒီဆွေးနွေးပွဲဟာမြန်မာနိုင်ငံမှာဖမ်းဆီးတင်းတင်းခံရပြီးမကြာသေးခင်ကထောင်ဒဏ်9နှစ်စီပြည်တံချမှတ်ခံခဲ့ကြရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ကိစ္စအပါအဝင်အဓိကမိမောင်းထိုးဆွေးနွေးကြမှတ်နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်၊အီဂျစ်နဲ့ကီဂစ္စတန်နိုင်ငံတို့ဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့အမှုဟာဒင်းသမားတွေကိုဖမ်းဆီးထောင်ချနေမှုရဲ့ပြရုပ်ဖြစ်ကြောင်းသူတို့နှစ်ဦးကိုရဲကထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်အပြစ်ပေးလိုက်ခြင်းဟာအမှန်တရားကိုတခြားသတင်းတောက်တွေလည်းရေးသားဖော်ပြခွင့်မရှိအောင်နမူနာအဖြစ်လုတ်ပြခဲ့ခြင်းဖြစ်တယ်လို့ရိုက်တာသတင်းဌာနကစက်တင်ဘာလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပမဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲမှာရိုက်တာသတင်းဌာနရဲ့အကြီးအကဲ Stephen J. Adler CPG အဖွဲ့က Joel Simon တို့အပြင်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပါဆောင်ရွက်ပေးဖို့ကတိပြုထားမှုတဲ့လူခွင့်ရေးရှင်တွေအမော်ကလိုနီတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါဟာအမော်ကလိုနီအနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်စကားပြောကြမှာလည်းဖြစ်ပါတယ်။အလားတူပဲကိုလုတ်ကိုလုံနေကြတဲ့ရိုက်တာသတင်းတောင်နှုတ်ဦးကိုထောင်ချခဲ့တဲ့ကိစ္စဟာလက်ခံနိုင်ွယ်မရှိဘူးလို့သူ့အနေနဲ့ယူဆတဲ့အတွက်သူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကစက်တင်ဘာလ20ရက်နေ့မှာမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်
။မြန်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကကိုရီးယားကျွမ်းဆက်ဒေတာရင်းနျူကလ িয়ার ကင်းစင်ရဲ့အတွက်တိုးတက်အောင်လှုပ်ဆောင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မကြာခင်အချိန်အတွင်းမှာပဲတွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတနင်္လာနေ့မှာအမေရိကန်သမ္မတနဲ့တွေ့ဆုံပြီးကိုရိုင်းပြောကြားခဲ့ပါတယ်။ဒီပြဿနာကိုတကယ်ကိုဖြေရှင်းနိုင်သူဟာတောင်ကိုရီးယားသမ္မတမွန်တာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပြင်သူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မကြာခင်အချိန်အတွင်းမှာပဲတွေ့ဆုံမယ်လို့လည်းပြောပါတယ်။ဒါပြင်လို့တွေ့ဆုံတဲ့နေရာဘယ်နေရာဆိုတော့မပြောကြပါဘူးစင်ကာပူနိုင်ငံမှာမဟုတ်ကြောင်းတော့ပြောပါတယ်စင်ကာပူနိုင်ငံဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဂျုံလတ်ဆက်နှစ်နေကပထမဆုံးချိန်ဖြစ်နေထိပ်သီးဆွေးနွေးပွဲကျင်းပခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်
ကမ္ဘာတဝန်းအမေရိကန်အတွက်ထောက်လှမ်းရေးသတင်းအချက်အလက်တွေဟာကွက်ရှိနေတာကိုဖြည့်ဆည်းနိုင်ဖို့နဲ့ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုတွေကိုညှဉ်းဆိုင်နိုင်ရေးတို့အတွက်အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကနိုင်ငံတကာမှာတချို့တွေတိုးမြှင့်ချထားဖို့စီစဉ်ဆောင်ရွက်နေပါတယ်။အကြမ်းဖက်မှုတပ်ပြန်တက်ခိုက်ရေးလုပ်ငန်းစဉ်တွေအစားလွတ်လပ်သောအမျိုးသားနိုင်ငံတွေအပေါ်သမရိုးကျထောက်လှမ်းရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်သွားခြင်းဟာအမေရိကန်အတွက်ဦးစားပေးလှုပ်ဆောင်ရမယ့်မဟာဗျူဟာဖြစ်ကြောင်းလက်ရှိနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်အမေရိကန်ရဲ့ပြိုင်ဘက်နိုင်ငံတွေအပေါ်ပုံမှုအားကောင်းတဲ့ထောက်လှမ်းရေးလုပ်ငန်းတွေချမှတ်ဆောင်ရွက်ခြင်းဟာလက်ရှိ CIA အဖွဲ့ရင်ဆိုင်နေရတဲ့အခက်အခဲဆုံးစင်ခေါ်မှုဖြစ်ကြောင်း CIA အကြီးအကဲဂျီနာဟတ်စပဲကတင်းနေလာနေမှာပြောပါတယ်။သူတို့ရဲ့လုပ်ငန်းစဉ်တွေကိုပြိုင်ဘက်လွတ်လပ်သောအမျိုးသားနိုင်ငံတွေအပေါ်ပုံမှုအားယုံဆိုင်လှုပ်ဆောင်သွားမှာဖြစ်ကြောင်းသူတက်ခဲ့တဲ့ကန်တက်ကီပြည်နယ် Louisville တက္ကသိုလ်မှာ CIA အကြီးအကဲဖြစ်စတင်တာဝန်ထမ်းဆောင်ပြီးပထမဆုံးအကြိမ်ဖြစ်အများပြည်သူရှိမှပြောကြားတဲ့မင်္ဂလာတွင်ဂျီနာဟတ်စပဲကအဲ့လိုပြောကြားလိုက်တာပါပြပမှာအခြေစိုက်တာဝန်ထမ်းဆောင်မဲ့ဝန်ထမ်းအရေးအတက်ကိုလည်းတိုးမြင့်ခန့်သွားမှာဖြစ်ကြောင်း CIA အကြီးအကဲကပြောပါတယ်အဲ့ဒီလုပ်ငန်းစဉ်တွေကိုအကောင့်ထယ်ဖော်နိုင်ရေးအတွက် CIA အနေနဲ့တရုတ် Arabic Farsi, Turki, Pintine, Spain, Badazaga, Chanchin, Turigo, Tumin, Ka Adama Pichangle, CIA, GK, Gina, Haspega, Piochakabane.
Kimmy, the Missai, Dunji, Gawe, Sene, S300, Syria, Lame, Patemabe, Kuni, Bizwa, Melo, Russia, Gawe, Winji, Saji, Suruga, Piochalebari, Tamara, Putin, Amina, Gulo, Kimmy, Missai, Dunji, Gawe, Senego, Tessin, Bima, Pitelu, Piobari, Bigger, Patema, Syria, Lijang, Gawe, Puga, Russia, Lane, the Single, Mayan, B, Pika, Kiri, Lane, Boma, Pare, Russia, Sanga, Uzalon, Tisunki, Apir, and Nobema, Akulu, Losan, Jago, Russia, Baga, Losan, Melo, Piochaka, Russia and Picha Muna, but the B is Rigo, Russia, the Gap, Pitting Gabari.
Now, Sonya, Langa Gadrinigo, Kozo, Winnet, Dokin, Yutta, to Pyogajaraba, Guru, Tren Larigo, Tesapibame. New York, Glutamaka, Yunjo Martin, and Niga, Jimpa Gate, Connoisseur, Tunji, Yak, Glutamaka, Turin, Yaga, and Twin. Bangladesh Nangajai Winji Sheikh Hasinaga Runya Doka de Sanya Petanago Timbiagabari. Di Petana Son Tanai Ye Runya Repo Kweja Sasamure Kweja Sasane Ubrire Muarari Peshapira Apawin A Chet Donjaku Losan Bibule Duga Panjali Bari Di Jan Piesumu Dokin Mutaga Gopia Mava.
Connoisseur Donjina, Kunatamaga, Turin Yagama, Danila Niga, Doka Denia Sanya, Senior Yashinia, Siwego, UNHCR, Kulatamaga, Doka Denia Sanya, Mahaminji, Philippo Grandiga, Usam Chempagi, Rapipi, High Level Event on the Global Compact on Refugees, a model for greater solidarity and cooperation. Gabatuan Doka de Sanya, Tatare Jetti, Pubon Sime, Ponsan Dre, Gababan, Bawin, a Senior Poguri, Bawin, Sunubama. Bangladesh Nangan Jai Winji, Sheikh Hasinaga, Tu Langama, Inija Nangan Pekani, Lare, Dukade, Tatan Togu, Lakan Yare, Jang, Tempiake, Rapipari.
Now in Bangladesh, we are faced with the largest force movement.
Bangladesh Nanga, I think to do little Malui, Titatamatatamu Lakanayaraba, through Hayazu Nimich Nigay, Nimananga, Yakanti Nerega, a Dinjang Shuya Kayare, Sinking Yan Yeru Hindari Pipari. ဒီဒုက္ခသည်တွေနေထိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေအကောင်6000ကျော်ပေးထားရတဲ့ပြင်သူတို့အတွက်အခြေခံလိုအပ်ချက်တွေကိုပါဖြည့်ဆည်းပေးနေရတာမို့ဒီဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတစ်ရပ်ဖြစ်နေတယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာချမ်းသာတဲ့နိုင်ငံတစ်နိုင်ငံမဟုတ်ကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွ
partners, especially on UN agencies, have been helping the refugees.
ရန်ရမ်းလို့ရှိတဲ့ကုလသမဂ္ဂဖွဲ့ကရိုဟင်ဂျာတွေကိုအခုနေ့ပြီးနေကြပါတယ်။ဒါပေမဲ့လက်ရှိမှာ2080အတွက်ကုလသမဂ္ဂတုံ့ပြန်ဆောင်ရည်ရည်ကုလလိပ်ဆောင်မှုအစီအစဉ်မှာလိုအပ်တဲ့မူပမာဏကအမေရိကန်ဒေါ်လာတန်960ဖြစ်ပေမဲ့အခုချိန်ထိ33ရာခိုင်နှုန်းသာရထားပါသေးရ
ရိုဟင်ဂျာတွေနဲ့သူတို့တန်ခိုင်းရတဲ့ဝင်ချင်ကတခြားတိုင်ဝမ်တွေအတွက်နိုင်ငံတကာကလည်းမျှဝေခံစားတာဝန်ယူလိုတဲ့စိတ်ဓာတ်နဲ့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုအထောက်အကူတွေကိုနိုင်ငံတကာအတိုင်းဝမ်ကနေပေးရမယ်လို့တွက်ဆထားကြောင်းလည်းပြောပါတယ်။ဒါအပြင်ဒီရိုဟင်ဂျာပြည်ထောင်စုအဆောင်သက်စင်ရေးအတွက်အချက်3ချက်ကိုပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရှိတ်ခါစ
Myanmar must abolish discriminatory laws,
policies and practices against Rohingya. ချင်းနိုင်တခြားနိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့အမှန်ကန်ချက်ပေးရနိုင်ငံသားပေးဖို့လမ်းဖွင့်ပေးရနဲ့ချင်းနိုင်တခြားနိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့လုံခြုံရေးဒုံတစ်ခုဖန်တီးပေးဖို့ဖြစ်ပါတယ်တတိယချက်ကတော့အထူးသဖြင့်ကုလအချက်လက်ရှာအဖွဲ့ရဲ့အကြံပြုချက်အတိုင်းရိုဟင်ဂျာတွေပေါ်ကျူးလွန်သူတွေကိုတာဝန်ခံတာဝန်ယူမှုနဲ့တရားမျှတမှုရှိသူကိုလုပ်ပေးပြီးသူတို့အပေါ်နောက်ထပ
ကြတွေလည်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ ဒီလိုနေမြင့်ရှင်လေးလှုပ်ဆောင်မှလူတက်မှုမရင်းကျင့်မှုနဲ့နေမိရှူရာလိုလူခွင့်ချိုးဖောက်မှုတွေဆွဆွကွားကွားကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေဖွဲ့ကနေတင်ပြခဲ့ပေမယ့်မြန်မာဘက်ကတော့ဒါကိုလက်မခံဘဲဒါဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာဖြစ်ကြောင်းပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက် နိုင်ငံတကာကတော့မြန်မာနိုင်ငံဟာဒုက္ခသည်ပြန်လက်ခံရေးအတွက်အသက်မဖြစ်သေးဘူးလို့ပြောဆိုနေကြတာပါအခုကျင်းပနေတဲ့86တုံးချီမြောက်ကုလသမဂ္ဂထွေထွေညီလာခံမှာပဲကျယ်ဆယ်ပြည်နေကြရင်ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ရှိတ်ဟာစီနာမင်းကွန်းပြောကြဖို့ရှိပြီးအဲ့ဒီအချိန်မှာရိုဟင်ဂျာပြည်သူအဆုံးတိုက်ထပ်ပြီးတင်ပြမယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမကြီ ာတင်ပြမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
။ဒီကိမဲ့တဲ့ကျေးဇူးတင်ပါတယ်။နောက်တစ်ခါမြောက်ဦးသတင်းကြားမှာပါ။မြောက်ဦးရေခင်းကြောင့်ပြီးခဲ့တဲ့ဇန်နဝါရီလမှာဖမ်းခံခဲ့ရသူရခိုင်လူငယ်၈ဦးကိုမနေ့တုန်းကပြန်လွှတ်ပေးလိုက်ပြီမဲ့လည်းညနေပိုင်းမှာပြန်ဖမ်းလိုက်တဲ့လောက်ရဟာဥပဒေလုံထုံးလုံနေတဲ့နဲ့မငြင်းညွတ်ဘူးလို့ရှင်းနေတယ်ကပြောကြပါလေ။ပြန်လွတ်လာတဲ့ရခိုင်လူငယ်၈ဦးကိုစစ်တွေခရိုင်ရဲစခန်းမှာချုပ်နှောင်ထားပြီးတော့နောက်ထပ်မှုဖွင့်တရားစွဲနိုင်မှုလဲယမန်ယူထားပါတယ်ဒီအကြောင်းကိုညံဝဲအောင်ပြောပြပါလိမ့်မယ
်2018ဇန်နဝါရီလတည်းမြောက်ဦးမြို့နယ်မှာညဘက်ဖြစ်ခဲ့တဲ့လူစုလူဝေးနဲ့စီတန်းလှည့်လည်တဲ့အရေးခင်းကိုလူညုံရင်းရဲတွေကပြစ်ခတ်နှိမ်နှင်းပြီးရခိုင်လူငယ်ရှစ်ဦးကိုဖမ်းဆီးတရားစွဲခဲ့တာဖြစ်ပါတယ်တရားရုံးကသူတို့ကိုထောင်ဒဏ်၈လစီချမှတ်ခဲ့ပြီးစက်တင်ဘာလ24ရက်တနင်္လာမနေ့တုန်းကပြန်လွှတ်ပေးခဲ့ပေမဲ့နိုင်ငံတော်အလံအမှုနဲ့ထပ်ဆွဲလိုတာကြောင့်စစ်တွေအမှတ်၈ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတယ်လို့ရခိုင်လူငယ်တွေရဲ့အမှုလိုက်ရှိနေဒေါ်အင်းနုစင်က VOA ကိုပြောပါတယ်
။အဲ့ဒီမိသားရုံးမှာရှိတဲ့အလန်တိုင်းအဲ့အလန်နဲ့ပတ်သက်တဲ့အမှုတမှုထပ်ဆွဲအောင်မယ်ဆိုပြီးတော့ချုပ်ရမယ်ယူတယ်လို့သိရတယ်။အလန်ကဘာလို့ကျန်တော့မသိပါဘူး။ကျမတို့စစ်တဲ့အမှုမှာတော့မပေါ်ပါဘူး။ကျမစစ်ခဲ့တဲ့အမှုမှာတော့သူတို့ဟာအဲ့ဒီအလန်နဲ့ပတ်သက်တဲ့ကြီးကျော်မှုကိုလုပ်တယ်လို့ဘယ်သူတယောက်မှလည်းမထွက်ပါဘူး။ကျမတို့ကတရားရုံးကတစ်စီစုံစမ်းလိုက်တော့စစ်တွေအမှတ်တရစခန်းထဲကိုအပင်းပြီးတော့ရှုပ်ထားလိုက်တယ်ဆိုတာသိရတယ်။ဒါနဲ့လည်းကျမတို့တွေ့ခွင့်ကြောင်းတယ်။အဲ့ဒါတွေ့ခွင့်မရဘူး။မရတဲ့အပြင်ကျမတို့လင်းကားချောင်းရောက်လမ်းမီးတွေမှာတော့လူတွေစုစုစုနဲ့ဖြစ်လာတော့ရဲကကြီးလေးစီးလူအပြင်းနဲ့လက်နဲ့အပြင်းနဲ့ရောက်လာတော့တွေ့ကြရတယ်။အပြင်းချင်းကြက်ကြက်လေးလောက်ထားတာပေါ့လေ
။အခုလိုရခိုင်လူငယ်ရှစ်ဦးကိုပြန်လဲဖမ်းဆီးတာနဲ့ပတ်သက်လို့စစ်တွေခရိုင်တာဝန်ကြရဲအရာရှိတွေကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။အမှုစီရင်အမိန့်ချပြီးကမှရခိုင်လူငယ်တွေကိုထပ်ပြီးတရားစွဲဆိုဖို့ဆိုတဲ့လွတ်ဆောင်ချက်ဟာဥပဒေလုံထုံးလုံနည်းတွေနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ရှိနေဒေါ်အေးနုစင်ကပြောပါတယ်
။ဘာလို့ဆိုတော့သူတို့၈လတိုင်းတိုင်းအမှုဝင်ဆိုင်ရတဲ့အချိန်အတွင်းမှာအဲ့ဒီမျိုးကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုစွဲစရာကျန်နေဆိုရင်ဒီကျောင်းဆွဲဆိုရမယ်ရဲကမလုံးနိုင်ပြအကြောင်းလုံးဝမရှိဘူးသူတို့လည်းညီဆွေးမယ်ဆိုရဲအမှုနဲ့ပဲကျွဲခဲ့ပြီးပြီလေဆွတ်ခဲ့ပြီးပြီလေတက်တူတွေပေါ့အခုဒီလွတ်ရမယ်ဆိုရဲအစ်မမမှတို့တို့ပြန်ချုပ်အောင်မယ်နောက်ထပ်တမှုကျွဲအောင်မယ်ဆိုတာတွေကတော့ကျမတို့ရဲ့တရားဥပဒေရှုံးမှုကြီးတအားကိုတင်ဆောင်သွားဖွဲ့ရရှိသွားပြီလေ
ပြန်လွတ်လာတဲ့ရခိုင်လူငယ်တွေကိုအခုလိုနောက်ထပ်အမှုဆွဲတင်ဖို့ပြန်လေထိမ့်သိမ့်တဲ့လောက်ရကတော့မဖြစ်သင့်တဲ့လောက်ရဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များမဟာမိတ်အဖွဲ့ရခိုင်တာဝန်ခံကိုစောစောထွန်းကသုံးသပ်ပါတယ
်အဲကျွန်တော်ကလည်းမဖြစ်သင့်တဲ့ပြဿနာတစ်ခုပေါ့လေနော်ဟောဘာလို့ဆိုတော့ဟောဒီပြားစီစဉ်ခံကြလာမှာတွေကဟိုကဒါလည်းတပါးတပါးလေးပတ်ပြီးတော့ရှင်းနေရမှာအဲအခုကကြတော့အမေကပြန်လို့ပြီးတော့မှညနေပြန်ခဲ့နေဆိုတာကဒါမဖြစ်သင့်တဲ့ပြဿနာဖြစ်တယ်။နောက်ဘာသာပြန်ခဲ့နေဆိုတော့ဘယ်လိုလဲဒါပုံမှန်လည်းရှိဘူးအကြေလို့ရှိနေတာဟိုအားပြေတဖို့ဖြစ်တယ်အဲဒါကတရားစီရင်အဆင်မှာအခြားသောဒီတရားစီရင်ကိုဆက်ကလေးဖို့လည်းမရှိသေးတဲ့အခြေအနေကြောင့
်ရခိုင်ပြည်နယ်ရှီဟောင်းမြို့တော်မြောက်ဦးမြို့မှာ233နှစ်မြောက်ရခိုင်ပြည်ရင်နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပခွင့်မရတဲ့အတွက်ဒေသခံရခိုင်လူငယ်တွေဟာဇန်နဝါရီလ16ရက်အင်္ဂါနေ့ညကလမ်းလျှောက်ဆန္ဒပြရာကနေလူစုလူဝေးဖြစ်လာပြီးမြောက်ဦးမြို့နယ်ရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူတို့ကိုရဲကပြစ်ခတ်လူစုခွဲရာမှာ အနည်းဆုံးလူခုနှစ်ဦးသေဆုံးပြီး12ဦးကျော်ဒဏ်ရာရခဲ့တာဖြစ်ပါလေခင်ဗျာ
နောက်တစ်ခါဒီမြမတရားရေးစနစ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြားပါဦးမယ်တရုတ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုမှာတနင်္လာရှိတဲ့ကိုတန်းထွတ်အောင်ခေါ်တာကြီးပါဝင်3ဦးကိုအရှိပိုင်းခရင်တရားရုံးမှာပြန်ပြီးတော့စစ်ဆေးဖို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကမေတုံးကပဲအမိန့်ချမှတ်လိုက်ပါတယ်ဒီမှုကိုရုတ်သိမ်းခွင့်ပေးခဲ့တဲ့အဆင့်မြင့်ဥပဒေဝန်ထမ်းတချို့ကိုအဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကနေပြီးတော့အရေးယူပြီးတော့ရက်ပိုင်းတွင်းမှာပဲဒီမှုကိုပြန်စစ်ဆေးဖို့အမိန့်ချလိုက်တာပါဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ရှင်းပြပါလိမ့်မယ်
ပြည်ရဲ့နှစ်ဒီဇင်ဘာ31ရက်နေ့ကဟာတာပြုတ်ဆောင်အောင်ရထွေအသက်ခံရတဲ့အမှုရုပ်သိမ်းခွင့်ပြုခဲ့တဲ့ရန်ကုန်အရှိပိုင်းခရိုင်တရားရုံးအမိန့်ကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကဒီကနေ့ပယ်ချလိုက်တာဖြစ်ပါတယ်။ရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာပဲအမှုကိုပြန်လည်စစ်ဆေးမှာပဲဖြစ်ပါတယ်။ဒီလိုအမှုကိုရုပ်သိမ်းတာဟာနေဝပြည်ပြည်ကိုထိခိုက်တယ်လို့အလားတူအခုလိုအမှုတွေတိုးလာနိုင်လို့သုံးသပ်ပြီးပြန်လည်စစ်ဆေးဖို့အမိန့်ချတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးတရားရုံးပြန်ကြားရေးတာဝန်ခံဒေါက်တာနေဦးကရှင်းပြပါတယ်
။ရုပ်သိမ်းခွင့်ပြုပြီးတော့တရားခံတွေကိုစွပ်ချက်မတင်ကြီးစွပ်တဲ့အမိန့်ကိုပယ်ဖြတ်လိုက်ပြီးတော့မူလခရိုင်တရားရုံးကအမှုကိုဥပဒေနဲ့အညီဆက်လက်စစ်ဆေးဆက်လက်ဆောင်ရွက်စစ်ဆေးရန်ညွှန်ကြားတဲ့အမိန့်ချမှတ်တယ်။အမိန့်ချမှတ်တဲ့အကြောင်းရင်းတော့အမှုအရေးတွင်းနဲ့သက်ဆိုင်တယ်အဓိကအချက်လေးပေါ့နော်အဓိကအချက်ကဒီမှုဟာနေဝိပီယာရေးကိုထိခိုက်စေတဲ့အမှုဖြစ်တယ်။အလားတူအမှုမျိုးတိုးတက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေလို့သုံးသပ်ပြီးတော့အောင်လို့မိန့်ဖြစ်လိုက်တာပေါ့နော်။သူ့ရဲ့လုံထုံးလုံကြီးကတော့ရောက်ရှိတဲ့အဆင့်အနေပြီးဆက်သွားတယ်
။တနင်္လာရှိသူတန်းထွတ်အောင်ကတာယီပါ3ကိုရာဇဝကြီးပုံမှ3နှစ်နဲ့တရားစွဲဆိုထားတာကိုရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးကဥပဒေပုံမှ494ကရရုတ်သိမ်းခွင့်ပြုပြီးတနင်္လာရှိသူတွေကိုပြန်လွတ်ဖို့ဇူလိုင်25ရက်ကအမိန့်ချခဲ့တာဖြစ်ပါတယ်။အမှုကိုအများဆုံးဆွဲချက်ပြန်နေမှုရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးကဆောင်ရွက်နေပြီးတရားလိုပြသက်တွေ22ဦးတည်းက14ဦးကိုစစ်ဆေးခဲ့ပြီးဖြစ်တဲ့အတွက်ကြံရှိနေတဲ့တရားလိုပြသက်တွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။အခုလိုတိုင်းဒေသကြီးတရားလွတ်တော်ကပယ်ဖျက်မိန့်ချမှတ်တဲ့ပေါ်တရားလွတ်တော်ရှိနေဦးရောဘတ်ဆန်းအောင်က
အဲ့ဒီလိုထိန်းသိမ်းပေးရမယ်အောက်ယုံကြီးရဲ့အမားကိုအထက်ယုံကြီးကပြုပြင်ဒိမ့်ဒိမ့်ပြရဒါမှတရားစီရင်တက်မှတ်မှန်မှန်ကန်လာမှာအောက်ယုံကနေပြီးတော့အမားရင်းတစ်ခုဖြစ်တဲ့ကိစ္စကိုအထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုရင်အမှန်တရားဟာကြောက်သွားမယ်အခုတော့အထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုတာမျိုးမဟုတ်ပဲနဲ့ကြေကြေပြန့်ပြန့်နှစ်ဖက်ကြားနာအမှန်တရားကိုဆုံးဖြတ်လိုက်တဲ့အခါကျတော့ပြည်သူလူထုကလည်းတရားစီရင်ကိုအားကိုးလာမယ်နော်အဲ့ဒီလိုတရားစီရင်ရတဲ့မှမှကမှတာလေအစိုးရအပေါ်မှာကိုးစားအားထားလာရမှာဖြစ်ပါတယ်ဒီဥဒ္ဒါအင်မတန်တင်းရဒီဥက္ကနဲ့အမိန့်လို့ပြောပြရတယ
်ဆွဆွဲခံရသူတွေအမှုကနေလွတ်မြောက်ဖို့တိမ်မောင်း900ကျော်လက်စားခဲ့တယ်ဆိုပြီးတိုင်းဥပဒေချုပ်ဦးဟန်ထူတိုင်းဥပဒေရရှိဦးသိန်းစောခရိုင်ဥပဒေရရှိဦးကိုကိုလီဒုခရိုင်ဥပဒေရရှိဒေါ်တစ်တစ်ခင်တရားသူကြီးဦးအောင်ကြီးရဲဦးချစ်ကိုကိုတို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစက်တင်ဘာ13ရက်နေ့ကအမှုပွင့်အရေးယူခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဝန်ထူနဲ့တူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်ရှေ့ပိုင်းခံဥပဒေအရာရှိတွေစုစုပေါင်း6ခုအရေးယူခဲ့တာပါ NLD ဆိုရလက်ထက်မှာတရားရေးမှန်တိုင်းကယာတုမြင့်ဆုံးဥပဒေအရာရှိတဦးနဲ့အခြားအရာရှိတွေကိုအရေးယူလိုက်တာဖြစ်တဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်ဒီလိုအရေးယူလိုက်တာကြောင့်တရားစီရင်ရေးပေါ်လူထုရဲ့ယုံကြည်မှုပြန်ရလာနိုင်စေတဲ့အစာပြိုးလှုပ်ဆောင်မှုတစ်ခုဖြစ်ဥပဒေပညာရှင်တွေကကြိုးစားကြပါတယ်ခင်ဗျာ
အဲ့ဒါကတော့တရုတ်ဆောင်အောင်ရဲထွေတက်ခံရမှုနဲ့ပတ်သက်ပြီးတော့ဒီမှုကိုပြန်ပြီးတော့စစ်ဆေးဖို့တရားရုံးကနေပြီးတော့အမိန့်ချလိုက်တဲ့အကြောင်းကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအာဏာချက်တွေရဲလုံငန်းပိုင်းဆိုင်ရာပြတ်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆုပ်ချွေကာလတစ်လျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပြီးမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတူတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုင်းအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က 0123923992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ view American တာမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါဒီ Thai နဲ့မြန်မာနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုထုတ်လွှင့်ပေးပါပါ။ထိုင်းနိုင်ငံကိုရေလုတ်သားတွေတရားဝင်ပို့ဆောင်ပေးရေးထိုင်းနယ်စပ်ကော့တောင်းနဲ့ရနောင်းမြို့တွေမှာရေလုတ်သားများလက်ခံရေးဌာနတွေကိုနှစ်နိုင်ငံအလို့သမားဝန်ကြီးဌာနတွေကဦးစီးပြီးတော့စက်တင်ဘာလ23ရက်နေ့တုန်းကဖွင့်လှစ်ခဲ့ပါတယ်။ရေလုတ်သားတွေကိုလည်းနှစ်နိုင်ငံသဘောတူစာချုပ်နဲ့စတင်ပြီးတော့လက်ခံပေးနေပါပြီ။ရောက်လာမဲ့အလို့သမားတွေတဲကိုသူတို့ရဲ့လူတုံငန်းတွေအကြောင်းသိရှိစေရေးနောက်ပြီးတော့အဲ့ဒီမှာဆောင်ရန်ရှောင်ရန်ကိစ္စတွေကိုနဲ့ပတ်သက်ပြီးတော့ဒီအလို့သမားအရေးကူညီဆောင်ရွက်သူတွေကတင်ကြားပို့ချဒါတွေလည်းလှုပ်ဖို့လို့စီစဉ်နေကြပါတယ်ဒီအကြောင်းပြေဆုံးကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရေလုတ်သားလိုအပ်ချက်တွေရှိတဲ့အကြောင်းမြန်မာအစိုးရထံမှအကူအညီတောင်းခဲ့ပြီးတဲ့နောက်မှာတော့နိုင်ငံသဘောတူစာချုပ်နဲ့ဆင်လွတ်တဲ့အလို့သမားတွေကိုစင်တာတွေဖွင့်ပြီးတော့စတင်လက်ခံပို့ဆောင်ပေးနေပြီဖြစ်ပါတယ်အရင်တုန်းကတော့ရေလုတ်သားတွေဟာတရားမဝင်နီးနဲ့လာကြပြီးအလုတ်လုတ်ရင်းအခက်အခဲမျိုးစုံကိုကြုံခဲ့ရတာပါအခုအခါမှာတော့အစိုးရကနေတရားဝင်ပို့ဆောင်တာဖြစ်လို့သူတို့အတွက်ပြဿနာတစ်စုံတစ်ရာဖြစ်လာမယ်ဆိုရင်ရှင်းဖို့အတွက်လွယ်ကူသွားနိုင်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုတ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ
်ဒီ MOU နဲ့ဥစ္စာတော့ကျွန်တော်တို့ရှင်းပြောရင်အလုတ်သမားရေးအတွက်ဆိုလို့ရှိရင်ဒါတော့ကောင်းပါတယ်ကောင်းနေဆိုတာဒီလိုက MOU ကြတော့သူက agency နဲ့နှစ်ဖက်အစိုးရနဲ့လုပ်တာဖြစ်တဲ့အကြောင်းတကယ်လို့ဟိုအနေအဆုံးတို့အရဘောရာအတက်အနေအကြီးတခုဖြစ်တဲ့နှစ်နာဆုံးဆုံးနေဆိုလို့ရှိရင်ဒီတိုက်ရိုက်ဒီ agency တွေနဲ့အစိုးရနေပြီးတော့တောင်းယူလို့ရှင်းလို့ရလေတော့ကျမကြီးကြောင့်ပြန်လာတော့ဒါတွေကြတော့ကောင်းတော့ရလေ
ရေလုတ်သားတွေပြန်လာတဲ့အခါလက်ခံပေးဖို့နဲ့ပို့ဆောင်တဲ့စင်တာတွေကိုစီစဉ်ပြီးစတင်လက်ခံပေးနေပြီဖြစ်တာကြောင့်ရေလုံငန်းဝင်ကိုပို့မဲ့အလုပ်သမားတွေအတွက်တင်နန်းပေးဖို့အသိပညာတွေပေးဖို့လိုအပ်ကြောင်းကိုလည်းဖွံ့ဖွဲမတန်ခင်တရက်ကအလုသမားရေးရာအဖွဲ့အစည်းတွေနဲ့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေတွေ့ဆုံကြစဉ်မှာအကြံပြုခဲ့တယ်လို့လည်းဦးမင်းဦးကပြောပါတယ
်အခုလာသာအကြံပြုသူတို့တောင်းတထောင်ကိုသတ်မှတ်ထားပြီဆိုတဲ့အခါကျတော့တကယ်လို့ဟိုးတောင်ပေါ်တို့ဘာတို့ရာမသိတဲ့နေရာလူတွေလာပြီးလုပ်မယ်အရေလုတ်ကိုပတ်ရံပြီးတော့လာလုကြမှာပဲလာလုတဲ့အခါကျအဲ့လူတွေဘာမှမသိဘူးဆိုလို့ရှိရင်အန္တရာယ်ရှိတယ်ဆိုတော့အဲ့လိုလူတွေအတွက်ကခုနကပြောတဲ့သင်တန်းတွေပါလေပေးရမယ်။ဘာမှလေမကြည့်ရဲလို့ရေရောဒီတိုင်းလေရောတက်တာမှမိုးတာဟုတ်။ဆိုတော့အဲ့လူတွေအတွက်ခုနကလို့ကျွန်တော်တို့ပမာဏကတင်မောသားတွေကိုကျွန်တော်တို့ပေးတဲ့လိုမျိုး40ချက်ပေါ့လေအဲ့လိုမျိုးတွေပေါ့အခြေခံ survival သင်တန်းတွေပေါ့ personal survival သင်တန်းတွေစမျိုးဟာမျိုးတွေအခြေခံဟာတော့သူတို့သင်ပြန်ပြီးရင်အန်ဒီရေပေါ့လေရောမှအတိအတန်နဲ့ကျွန်တော်တို့ဒီအမြင်နဲ့မကြာခဏဖြစ်တဲ့ခုနဓာတ်လိုက်တာပြုတ်ကြတာနည်းနည်းပါကျွဲတာနဲ့ဟိုအနေကြီးတယ်ဒီဒါလေးကိုသိအောင်ဒီဟိုကဘောကျွန်တော်တို့အသိပညာပေးတဲ့ဟာလေးနောက်ပြီးသင်တန်းတွေကျွန်တော်လုပ်ပြီးတော့မှဒီလူတွေကိုထဲပြီးတော့ဟိုအလို့သမားတွေကိုခွင့်ချစ်စေခြင်းနဲ့လုပ်ဟိုလာပြီးလုပ်စေခြင်းနဲ့
ရေလုတ်သားတွေကိုအရင်တုန်းကတော့ပွဲသားတွေကခေါ်လာကြပြီးလုံအားကမပေးပဲကျွန်းနေတဲ့ဖွဲခိုင်းစေတာအသက်အနည်းများတဲ့အလုပ်တွေမှာခိုင်းစေတာနေထိုင်မကောင်းတဲ့အခါမှာလဲကျန်းမာရေးဆောက်ရှောက်မှုတွေမရှိတာနားခွင့်မရှိတာလူအားကကိုပေးခြင်းတလို့ပေးတာတွေရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကရေလုံငန်းနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်မှုတွေလုပ်ပြီးရေရက်ပစ္စည်းတွေကိုပိတ်ဆို့ဖို့အထိတောင်းဆိုခဲ့ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမား3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးတရားဝင်အလုပ်လုပ်ခွင့်အထောက်အထားလက်မှတ်လုပ်ထားတဲ့သူကတော့တသန်းတသိန်းကျော်ပဲရှိပါတယ်အခုဆိုရင်ရေလုံသား6000လောက်လိုအပ်ချက်ရှိတာမို့ပြီးခဲ့တဲ့လကထိုင်းလုံသမားဝန်ကြီးဌာနကမြန်မာပြည်နေပြည်တော်ကိုသွားရောက်စဉ်ကအကူအညီတောင်းခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ရေလုတ်သားတွေတရားဝင်ဆေးလွတ်နိုင်ရေးအတွက်စင်တာတွေဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာဗကမြာ VOA American တာမြန်မာပိုင်းက2018ခုနှစ်စက်တင်ဘာလ25ရက်အင်္ဂါမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 3240 48အပြင် line meter 190 kHz 1595တို့ကလည်းတွက်ချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖန်ယူနိုင်လို့ရပါတယ်။အခုဒုတိယပိုင်းကျွန်တော်တို့နားဆင်ရမယ့်အထက်မှာဆိုရင
်ဦးပြုံးမင်းမင်းပြောတဲ့စကားအစိုးရရော်ကြီးကိုနှခါမပေးဘူးဆိုတဲ့စကားတွေကသူကဥပိုင်ဘက်ကိုလိုက်ပြီးပြောနေ
အဲ့ဒါကတိလဝစိတ်ကမ်းမှာလေသမားတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေကြားတက်နေတဲ့ပြဿနာအကြောင်းစီးပွားရေးစီစဉ်မှာမကြခင်ကြားဖို့ရှိပါတယ်နောက်တစ်ခါသုတ္တဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာနိုင်ငံဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ကျွန်တော်နဲ့ကိုဇော်ဝင်းလိုင်တင်ပြပေးမှာပါအနောက်နိုင်ငံတွေကချိန်ဆနေချိန်မှာပဲတရုတ်ကမြန်မာနိုင်ငံမှာဝင်ပြီးတော့လုတ်ကင်နေပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်မရှင်ပတေလဒနာရဲ့ရေးသားချက်ကို Asia Times တွင်မှစက်တင်ဘာလ24ရက်နေ့ကဖော်ပြထားပါတယ်။မြန်မာနိုင်ငံကိုဖြတ်ပြီးတော့ဇင်းကြံလမ်းမကြီးဖောက်လုပ်မဲ့တရုတ်နိုင်ငံရဲ့စီမံကိန်းကိုမြန်မာအစ်စ်ဆိုးရလက်ထက်တွေကလက်မခံခဲ့ပေမဲ့အခုနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကတော့တရုတ်အတွက်လမ်းခင်းပေးနေပြီဆိုတဲ့အကြောင်းရေးသားထားတာပါ။တရုတ်နိုင်ငံနောက်တောင်ပိုင်းကနေပြီးတော့မြန်မာပြည်ကိုဖြတ်ပြီးအိန္ဒိယသမုဒ္ဒရာအထိပေါက်အောင်လမ်းဖောက်ခြင်းနဲ့တရုတ်ရဲ့စိတ်ကူးကတော့ရှိခဲ့တာကြားပါပြီ။ဒါပေမဲ့လည်းထောက်ပံ့ပို့ဆောင်ရေးကိစ္စမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြည်တွင်းစစ်အထူးသဖြင့်တရုတ်နိုင်ငံရဲ့ရည်ရွယ်ချက်တွေအပေါ်မှာစစ်ရေးအရတန်လျာတွေရှိခဲ့တာကြောင့်မြန်မာစစ်အစိုးရတွေလက်ထက်မှာအကောင့်ထယ်ဖော်ခွင့်မရခဲ့ပါဘူး။ရိုဟင်ဂျာပြည်ပကနဲ့ပတ်သက်ပြီးတော့ဥရောပနဲ့အမေရိကန်နိုင်ငံတို့ရဲ့ဖိအားတွေပေးတာခံရတဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာတော့တရုတ်ရဲ့စီမံကိန်းအကောင့်ထယ်ပေါ်တော့မဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကပဲ CMES လို့တူကောက်ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းဖောက်လို့ရေးအစီအစဉ်အတွက်နိုင်ငံနားလည်မှုသဘောတူစာချုပ်ကိုတရုတ်နဲ့မြန်မာအစိုးရတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းအရကီလိုမီတာ1900ရှိမဲ့ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ရဲ့မြို့တော်ကူမင်းကနေမြန်မာပြည်ကိုဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာကိုပေါက်အောင်ဖောက်မှာပါ။မြန်မာပြည်ကိုဖြတ်တဲ့အခါမှာစီးပွားရေးအချက်ချာကြတဲ့မန္တလေး၊ရန်ကုန်နဲ့ကြောက်ဖြူစိတ်ကမ်းတွေနဲ့ချိတ်ဆက်နေပါလိမ့်မယ်။ဒီစီမံကိန်းပြီးသွားတဲ့အခါအိန္ဒိယသမုဒ္ဒရာကယူနန်တွေကိုတရုတ်နိုင်ငံထဲရောက်ဖို့လမ်းကြောင်းတစ်ခုပေါ်လာလိမ့်မယ်လို့တရုတ်ဆိုအပိုင်း Global Times သတင်းစာကရေးပါတယ်မြန်မာပြည်ထဲကနေရန်နံနဲ့သဘာဝတန်ငွေတွေကိုတည်ယူမဲ့ pipeline တွေကိုတရုတ်ဘက်ကလှုပ်ထားပြီးပါပြီဒေါက်တာဆန်းစုကြည်ရဲ့အရသားဆိုအကစီးပွားရေးတွေအရှိန်ဟုန်နဲ့တိုးတက်အောင်လုပ်ချင်နေတာသူတို့ပါတီရုပ်ောက်ပွဲမှာအနိုင်ရပြီးကြတဲ့ကပါဒါပေမဲ့လည်းထင်သလိုဖြစ်မလာပါဘူးရိုညာအရေးကြောင့်နောက်နိုင်ငံတွေကမြန်မာပြည်ကိုဖိအားတွေပေးနေချိန်မှာတရုတ်ကတော့သူ့ရဲ့စီးပွားရေးစီမံကိန်းအကောင့်တွေပေါ်အောင်အချိန်မြင့်လှုပ်ဆောင်နေပါတယ်လို့ဘတ်တလ်လစ်နာရဲ့ဆောင်းပါးကို Asia Times သတင်းမှာဖော်ပြထားပါတယ်
။ဒေါက်ဆန်းစုကြည်ရဲ့ဒန်တာကြီးဆိုတဲ့ခေါင်းစဉ်နဲ့မန်နူဂျိုးဆက်ပြေးထားတဲ့ဆောင်းပါးကိုတော့စက်တင်ဘာ22ရက်နေ့ထို Live Mint Online သတင်းမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ကိုထူးခြားတဲ့အမျိုးသမီးတူအဖြစ်အမွန်းတင်ခဲ့ကြသူတွေကပဲအခုပြန်ပြေးဒေါက်ဆုကိုနာမည်ဖျက်နေကြတယ်။ကဘာကဝိုင်းပြီးချင်းမွန်းနာကိုခံခဲ့ရသူဖြစ်လို့ပြည်နယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေလည်းချင်းမွန်းစရာကောင်းပါပဲလို့အလေးစားမလွန်မိစေနဲ့လို့ရေးသားထားပါတယ်။ဒေါန်ဆန်းစုကြည်နဲ့အကြေချုပ်ကနေလွတ်မြောက်လာတော့ကဒီသတင်းကိုလူတွေဆက်လို့ရှာပြီးပြောဆိုခဲ့ကြတာကိုပြန်ပြီးအမှတ်ရမိနေတယ်။ဒေါန်ဆန်းစုကြည်ရဲ့ကြော်ကြားမှုကကမ္ဘာနဲ့အဝမ်းဖြစ်ခဲ့တယ်။သတင်းလောကသားတွေကလည်းဝိုင်းပြီးချီးမွမ်းခဲ့ကြတယ်။အခု writer သတင်းသမား2ဦးကိုတရားရုံးကထောင်ဒဏ်9နှစ်စီချလိုက်တဲ့ကိစ္စမှာဒေါန်ဆန်းစုကြည်ကတရားရုံးဘက်ကရပ်တည်ခဲ့တဲ့အခါမှာတော့ကမ္ဘာတဝန်းကသတင်းသမားတွေကဒေါ်စုကိုစိတ်ပြက်တဲ့အကြောင်းပြောနေကြပါတယ်။တော်စုအပေါ်မှာသူတို့ဘာကြောင့်မှားပြီးတွက်ခဲ့ကြသလဲဆိုတာကိုတော့သူတို့ကိုသူတို့ပြန်မေးဖို့မေ့နေကြပါတယ်။နောက်တစ်ချိန်ထပ်ပြီးကဘာတဝမ်းဝိုင်းချီကျူးမဲ့ဒန္တာယီမျိုးမဖန်သေးမိအောင်ဘယ်လိုလုပ်မလဲဆိုတာကိုသတိထားဖို့လိုပါတယ်။2012ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုကိုဒေါက်တာဆန်းစုကြည်လက်ခံရယူပါတယ်။အဲ့ဒီအခါမှာသူပြောခဲ့တဲ့အထည်စစ်အာဏာရှင်တွေကိုခုခံဖို့သူ့ရဲ့အားတွေကိုကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစရန်ကနေရခဲ့တယ်လို့ဆိုပါတယ်။လူခွင့်ရေးတွေကိုတရားဥပဒေစိုးမိုးရေးနဲ့အကာအကွယ်ပေးတဲ့လို့သူကပြောခဲ့ပါတယ်။အခုတော့ဒီအချက်ကိုဒေါက်ဆန်းစုကြည်ကမျက်ကွယ်ပြုလိုက်ပါပြီ။သူဟာဒီမိုကရေစီအရေးလူခွင့်ရေးတွေအတွက်လှုပ်ရှားဆောင်ရွက်သူတဦးမဟုတ်တော့ပါဘူး။ဒေတာရင်းကနိုင်ငံရေးသမားတဦးဖြစ်သွားပါပြီလို့မာနူဂျိုးဆက်ပြည့်ဆောင်းပါးကို Live Mint Online သတင်းမှာဖော်ပြထားပါတယ်ခင်ဗျ။
Drive me up the wall.
Pibari, Salumbanga. D-R-I-V-E, drive ga, mauna. M-E-me ga, jino jima. U-B up ga, apo, suro. Drive me up ga, apo go, maunit, bo, pibari. D-H-E the, W-A-L-L wall ga, niyang, suro. Sugat huye, dayai, diwe ga ro. Niyang bo go, mounted it, bo, pibari. Tidong sinde la ra ga ro. လောင်ဝင်ထဲမှာရောက်နေတဲ့တွေးဆန်းတကောင်ကိုအပြင်ကစာရေးဖြစ်စေအနောက်ရှေ့ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ဝင်ရဲ့နေရာမဟုတ်ဘူးပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝင်ဖြစ်ပါတယ်။ဒါကြောင့်အီဒီယမ်အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှေ့ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘ
He has 5 kids, and they drive me up the wall.
Chino garo, chino ni dubingwe engu ale matualu ba ubya. Tu ma kri ngayaw dong shi de li. Tro jang chino twe bjijin zi pao mi de lu dewe ya ba de. U ma go nao dakao na si jija ya ao.
I don't want to visit my cousin's place. He has 5 kids and they drive me up the wall.
Lu du uu go si in nao she pisi de. Twe bjijin zi pao ang lu de si ni idiom ato ya pilu biom le.
Drive me up the wall.
Lu pyo lu ya ba de. Era ga ro digiri mne jin pya ge de idiom ato me phit ba de.
Dolala tan season ne American idiom 3 nong ne ko na sin ya la ba. Aku ro apat sin siwa yi kana ko thau lin pe ba me. Yangon tilawa saikan siman gain twe ma le thama ri ne yet tat phwe a cha. Yoin san khat phit ke bi lo yet tat phwe ri ye pit khat mu chaung. လေသမား၃ဦးထိခဲ့တန်ရသွားပါလေလေသမားတွေကတော့ကာလပေါက်ဈေးတန်းရောပေးမယ်ဆိုလို့ရှိရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောထားပါတယ်တီလဝါဆက်မှုဆောင်ပါဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာနေကြတဲ့အခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်းတင်ပြပေးထားပါတယ်
တိလဝါဆက်မှုဇုံနဲ့တိလဝါစက္ကန်စီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ၁၂ရက်နေ့ကတိလဝါစက္ကန်နေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချ်လုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း၂၀လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ဂျာပန်အလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း၃၀လောက်ပါဝင်ပါတယ်။မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ၁၆ရက်နေ့ကရန်ကုန်မြို့ Orchid Hotel မှာလယ်သမားတွေဘက်ကတင်းဒါရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မှမမကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်သင့်ရှိကြောင်းတိလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဥတန်းဝင်းကပြောပါတယ်
။ကိုတို့ကိုလာညှိနှိုင်းနိုင်နိုင်နဲ့ပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း150ပေါ့နော်။ကာလပေါက်ဈေးနဲ့ညှိနှိုင်းပြီးတော့ကိုတို့နဲ့တပြေလက်ရည်တွေကြီးလှုပ်ရှားနေတဲ့အဲဒီမှာရှိတဲ့မိသားစုတွေရှိသေးတယ်အဲဒီမှာလေကိုတို့လည်းနေပြီးတော့ယူဆိုပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ဆင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်
ဟုတ်ကဲ့ဒါပြည့်ပြည့်လုပ်ဝေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရောကြီးမနှိမ့်နိုင်မဲ့နဲ့ကိုတို့လည်းနေလေလာတိမ့်တိုက်ထားပြီးတော့ခြံစည်းကိုခတ်ထားတယ်တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တဲ့ပေါ်မယ်ဆိုပြီးတော့တင်းမဟုတ်ဘူးလုပ်မယ်ဆိုပြီးတော့ဒီတိကျတဲ့စနေနေ့ကဒါရဲရင်အားတွေထပ်တုံးပြီးတော့ကိုတို့ဖြုတ်ခွင်းတဲ့အခါမှာလေသမားနှစ်ဦးနဲ့အဲဒီတဲ့ရူတွေကတူ ไอ้หลุดด้วยนี่อะไรเมล่าเสียเนี่ยมาวันนี้จะอุปโภคเมนเทนเนี่ยสุนิกะเรื่องเช่นนี้กูเลยอุตส่าห์ว่างกูรู้สับเปลี่ยนไปเลยเดี๋ยวนี้ล่ะเนี่ยเราอ่ะซีเวมาอุปโภคเมนเทนเจอเรื่องละดาวสุยาเย่ปัจจัยวันนี้โรจีพี่อาเมสุเรฮามิวเรตูเปล่าละเลยสุยาโรจีวันนี้ข้ามาไปสุเรสการีอาตัว
อีอุบายแบบกูไล่วิดีโอเนี่ยอุบายอันนี้วิดีโอรวยมาวิดีโอกูก็จะเอาหาเนี่ยไปทำอะไรก็ใช่ตัวดีเอาคาบิโอร่าเลยปามาบ่เนาะแล้วสิยังคงได้วันจีโจยเลยเราอยากได้มาเป็นเรื่องมีนตามมือไม่ใช่เลยเช็ดดีกว่าเลยอุตส่าห์ว่างาเสพยาบ้าเลยเราไม่ได้อุปโภคเมนเนี่ยดูเลยเราสั่งยาดีอะไรนี่เนี่ยรวยนี่ละมีอยู่นี่พาลูเลยสุดที่ลงงานได้พูดลงมาก่อนได้พอมาสูรุ่ยเช่นด่านลึกต่อมาอุกิโมกุเรสิเคจิมา
เต็มไปด้วยสวยงามดีมาลงงานลงจามะฮะมีสิ่งนั้นตัวจะขาดเลยจ้าลดดอริบายมันเป็นสวยงามเนี่ยดูตัวนั้นดูสาวเหล่านี้เลยฮะเลยอุปมาเอาเลือดมาเกิดชาลีบ่เนาะเจ้าดำอยู่ในกุซาบิวอันนี้ที่ตัวลดออกมาดอกอีนั้นมีโอกาสรอโยจิยาบุตรเพื่อตัวมาอันนี้เนี่ยเลือดมาดีเป็นการยัดที่ลูกสาวเป็นนี่บีตามบุพเพดากรอกายการเชิญเลือดมาดีเนี่ยโยจิบีเมยังคงนั่งดีตาจีสุรานเนี่ยคอมมิวนิสต์จ้าหนีนั่งยามะเกิดสาบิดเดลุเปลี่ยวไปเลย
ปีนี้ที่ปั้นอยู่ตลอดเลยจะมากันมาเปลี่ยนเสียนะยังคงไม่ได้ตัวใหญ่ตัวเองเนี่ยเช่นนี้ปีรอกายแกงชิงหน้าตาดีที่เกิดซาบมาจริงๆเช่นนี้เช่นนี้เราอยู่กันอยู่ที่กูอัดกูกูมีมาตัวเองเสียบ่เลยกูมีมาคุยเสียบ่จะมาในเนี่ยจ้ารอถ้าก็ยอมมาเราตัวเองเนี่ยสุดเลยแต่การเราจะมาเนี่ยเยอะที่เยอะบ่เลยเป็นเรื่องเว่ยตั้งแต่เราตัวเองก็ไม่ได้ตัวใหญ่เนี่ยที่กูมันเนี่ยเราจำได้จะมาเรียนที่ยามให้ดูสบาย
และสิ่งนี้บ้านนี้เลยยามีดีกว่าโยจีเป็นเนี่ยมาแต่ในตาจีสุยานเนี่ยอะไรมีประมาณสิว่าลูกกันยามเอกมันนี่ลูกก็ช่วยจะเทวสิมยาบีโยจีเป็นจะมาพิบิโรตัวเราไม่มีอะไรโยจียาบีพี่นี่ยาบีลูกตัวเองไม่มีโอกาสเปลี่ยวไปเลยแต่เป็นเมื่อเส้นนี้ก็พิจารณาเกี่ยวกับจำเป็นช่วยกุมมาตาวันสิดูเรื่องอุบลีหลังจากอย่างเยี่ยยูนันเยี่ยตัวจูบันสังเวียตัวเมลูเลยลูกตัวมาตัวเองไม่มีโอกาสเปลี่ยวไปเลยแต่พี่พูดโยยตัวลูกสาวเนี่ยมา
ที่ต่างกันที่ตรงนี้เพราะว่าเช่นนี้ก็แทบจะไม่สามารถมาลูกสาวเด็กเนี่ยสุดเอชโกเลยตัวเองเนี่ยมีโอกาสทักทายพี่สุกับอะไรโอ้จะน่าจะเลยแล้วต่อมาไม่แค่ที่บ้านเลยที่วัยตรงเนี่ยแต่ที่ที่ผมบอกว่าจะมาลูกว่าในงานผู้ช่วยตัวผู้ช่วยเราจะมาอพยพวันนักแข่งที่สุดเลยเว้ยในงานผู้ช่วยตัวผู้เราจะเอามาจะมาลูกที่ประมาณนี้สิ่งนั้นนี่ทันแค่เลยจะมาลูกเด็กที่ต่างกันที่ตรงนี้เพราะว่าเขา ถ้ามีพี่เรามาเราต้องมีชาบ้างเราติดตามพี่ตัวเองเพราะว่าผู้ช่วยตัวเองอยากจะไปซึ่งมาเป็นมาซีซันเป็นมาพี่ป่าวเพราะฉะนั้นเราต้องมาเราอันนี้เราเสียต้องดูเรื่องเข้าใจแล้วว่าจะมาเราติดตามมาดิตอนนี้เรายังมีใจอยู่แต่ยังไม่ยอมยึดไปกันไปป่าเลยถ้าเราไม่ยอมยึดไปเราเลยพี่ไม่ค่อยพูดว่าเราอยากจะไปยอมยึดในเมื่อเราต้องมาเราไม่ยอมมาต้องมีใจเราต้องดูเรื่องเล่นเล่นเลยยามีเรื่องส่งส่งตัวพี่พี่ตาจ้า ตัวเรื่องนั้นก็มาเสร็จแล้วยัดในยี่ตัวแต่ไม่วันจะมุ่งไปยังเต็มไปแล้วเพียงตัวผู้ยัดในท้ายนั้นยี่ตัวเสร็จกุญแจเนี่ยลุเลยตัวเองไม่มีโอกาสเปลี่ยวไปเลยถ้าจังเลยแล้วเต็มตัวเดี๋ยวถ้าอุบัติเหตุมีลงในจามเอซ่าพี่ท่านท่านเลยทุสิวายส่งสัญญาอุบัติเหตุในอันนี้ทบีนี่ลูกสาวจะบอกลูกอาจารย์ว่าเลยตัวเองไม่มีโอกาสเสร็จเปลี่ยวไปเลย
โอ้จะมาลูกสิมาที่กาจะทำอะไรแล้วสิที่ตาแค่นี้นี่นั่งเนี่ยฝึกอุปถัมภ์เลยมันเลิกจ้าที่เด็ดเด่นตลอดลูกอีกแล้วบอกที่กรมนี้อันนี้เราอยู่แล้วกรมนี้ต้องกระตุ้นผู้เรียนที่ซะแต่จะหมดจะมากระตุ้นจะใส่ไปต้องสุดเท่าไหร่นะแต่เช่นอีกคนนั้นไม่ส่งดูมาจะมาลูกสิมาแต่เช่นน้องเราสิบาทเลยที่แกทุกที่ไว้ตรงมาอุ้มสิบาทเลยลงอยู่ที่เด็กสุดจะมาลูกยังมีอันบัวละมีอันอู เชื่อชื่อเนี่ยคำมาเลยตอนนี้มาแล้วที่จะทำให้เชื่อชื่อที่เกิดอะไรแต่ว่าต้องอันนี้เนี่ยต้องดูเกล้ามาหมู่ว่าต้องคุยชั้นแบบที่เราที่จะทำเอาที่จะเล่นเชื่อชื่อหรือว่าคุณหาแล้วแต่จะเล่นเชื่อชื่อเนี่ยจะทำตามนักจัดการสิ่งที่เสียอะไรวะใช่ไหมในงานมาสุยาบยองเลยมุ่งเนี่ยดูสิว่าอีพุ่มยมุ่งเรื่องเล็บชิบบลามะสุดเลยจิมาเรียนเรื่องจะเดทท่ากันจะไปไหมแล้วด้วยมาเทนเดล่าอมยมุ่งมีสิ่งอะไรเปล่าปีนี้ตั้งแต่ที่สุยาอธิษ ှိပါဘူး။ဒါပေမဲ့ Lashi Chamatare CYA policy diga, Niman Lama Hoyala, Usan de Durigayo de Gay Yichin Shida Duri Hoyala Suragaro Megon Tosia Shinibane. Tapien, Pumyomu dwellos on any yama, de dagan down do let the marine, Taman di Duri, Balauti Nina Kanjaya Male Surago, Sura Dawin Shituri in Ine, Ted Twin Sinza de Maracana.
Sibuai Pokman season, a person season, Peter Kawan, or a person season, Kuaro, Tutasoli, American season. Timaro, the Pashu Quin, Big Pink Carrot, South, Drempas Reja, Kidwari was first on the Arizona Pinning and Mule Kujone, Texas Pinache, like Tambune, Jamai, Taku Pisirigo, Santa Dudani, Puet, Jongo, Ku on at the Gavalim.
စက်တင်ဘာ22ရက်နေ့ကနေ29ရက်နေ့အထိတရင်ပတ်ဟာအမေရိကန်ပြည်သူများအများဖတ်ရှုခွင့်မရအောင်တာမီးပိတ်ပင်ခံရတဲ့စာအုပ်တရင်ပတ်ဖြစ်ပါတယ်စာအုပ်တွေကိုစီးစစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမိမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်ကုလရက်တတ်မှတ်ထားတာပါဒီနေ့မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်ဆယ်အုပ်စင်းကိုအမေရ Families with two dads or two moms, for example. Also, sometimes,
American Bianzu now pet Janan and America should do for a mind way, a lapins and rene. Come when you have a good comma, Hollywood, Yoshin, Yamabe, Dreamy Nija Yarore, Subime, Arizona Pinega, Mailung and Rishigere, Old Man Muglimaro, Dega Yinjimurigo, Dreamy Namare, A Numasoye, Kiwa Leber Lao Dre, Tishu Lilabo, Nienwe, Miwe, Tombija de Lo, the next time the Chogule Yampan Yakacha Mava.
Our country is very young compared to
Europa, Asia nai ngan re de sai di nai nga ya tet tan ga nu ba le. Ta chao anao ya ka kaung bwa re, shwe tu tu re ne atit ga nei thai pon le ha, tu re la chi chin la aw swae chao mu shi ja ba le.
Arizona pi ne ma 1800 ku ne alon kala re rong ga, shwe go prathama song sha phwe twet shi ga da wa. Ei kala rong ga, ye ji ya myen nu ya go sha phwe ja de lu re di ne ya ma la su mi bi, old man myo go ti thong ga ja da wa. Sa tin ti thong rong ga ro
I live by my own wits.
in my own
betwaba baloba ba ama ka shi ya me so bi pyo me lu mishi yo ko ba da ko e e chan chan ni chin lo ni lo ya ba de
fox a ni ne aku lo ni nai na ga le myo ni na won chin ma tu pho lo ya de shwe re chan shi ni de lo ba bumi be ga pinya shin ni ga ro ei taung ni aw ma ho ru nga tu pho ya ga ni chan ge de shwe tan maung 80 aun sa law shi yom me lo khaman tha ba de dai me le aku kha ma ro old man myo le ma fox lo myo e e chan chan ni chin du re a le la du re ne si ga ni ba de khmyar ကမ္ဘာတော်မှာကလင်းငယ်နှစ်သက်သမ60တန်းလောက်ဟာသူတို့ကမွေးဖွားပြီးတလအတွင်းမှာပဲတေဆုံးခဲ့ကြတယ်လို့WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်အဲလိုတေဆုံးသူများစုဟာကျန်းမာရေးဝန်ဆောင်မှုဘိုင်းမှာအားနည်းချက်ရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံကပါအခုခါမှာတော့ Texas ပြည်နယ် Houston အခြေစိုက် Rice 360 degree institute အဖွဲ့ကမွေးဖွားလာတဲ့ကလေးအင်အားနဲ့သူနာပြုအင်အားမများမတဖြစ်နေကြောင်းအခုလိုရှင်းပြပါရစေ။အမ်အဲဝေးစ်ရီယလီဟတ်တူအိမလလိုရတကယ်ကိုခက်ခက်ခဲပါ။ဒါပေမဲ့လည်းအဲကိုပြန်သွားပြီးတော့သူတို့အတွက်ရရှိနိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးဖို့ဆန္ဒရှိနေပါတယ်။ဆိုစားဟာမွေးပြီးကာစကလေးတွေကိုအနှွေးတဲ့ပေးနိုင်တဲ့ပစ္စည်းလိုမျိုးဖန်တီးဖို့ဆောင်ရွက်နေသူပါအခုခါမှာတော့အဆောက်
Our students developed
this season ga ni dollar ya ganan da kong ja da lu chan khan pi lo thain nei na yo pyan pyin sin le ya da yo lwe ku ra myo ko phan ti bu a phi twei cha ba de malawi nai ngan ma sei yon thong pisi kriya re ko nai ngan ji re ga thauk pan lu ran ke bu we me a long ha tait thong tet la da ro ma hoh pa bu rice 360 degree a phwe ga jack wan ga
I saw that all the
ga ba nai ngan ji re ga lu ran ne pisi re ga ai ma thong mwin ba bu
တေချာမထိန်သိမ့်နိုင်တာကြောင့်တခုခုထိခိုက်ပျက်စီးသွားပြီဆိုရင်လည်းပြန်စင်ဖို့ပိုပျက်စီးမရှိပါဘူးဒါပြင်မတန့်ရှင်းတဲ့ဝန်ကျင်ဖြစ်တာကြောင့်ပျက်စီးပြီးတော့အတုံးမဝင်ဖြစ်သွားတယ်လို့လည်းဆိုပါတယ်မီရာဘယ်ယ်က
ဒါအင်ဂျင်နီယာစတောက်တာနာဆာအင်ဂျင်နီယာဆရာဝန်သူနာပြုတ်ရဟာတင်းနှဲတွေနီးပညာတွေကိုသင်ကြားပေးနေတဲ့အနောက်နိုင်ငံကအကြောင်းတွေမတက်ရဘဲနဲ့ဒါမှမဟုတ်
ဒီနိုင်ငံရဲ့တက်တန်ကနှုတ်ပါတယ်ဒါကြောင့်အနောက်ရက်ကကောင်းကျနည်းပြီးတော့ရေရှည်ခန်းတဲ့နည်းပညာတွေကိုလည်းဖန်တီးနေပါတယ်လက်စစ်တအားရရှိဖို့လည်းနီလန်မောင်းစုံနဲ့စီစဉ်ထားတဲ့အကြောင်းမီရာဘေကပြောပါတယ်
We're in some cases incorporating battery
သုံးဖို့အဆင်ပြေတဲ့နေရာမှာဘက်ထရီသုံးပြီးတော့တချို့နေရာတွေမှာတော့အရင်လျှက်စစ်မီအနေနဲ့နေရောင်ခြည်စွမ်းအင်သုံးဆိုလာစနစ်ကိုသုံးပြပြီးလျှက်စစ်မီသုံးလို့ရအောင်စမ်းသပ်နေပါတယ်။Rice 360 degree အဖွဲ့အနေနဲ့ဒေသနဲ့ကိုင်ညီမဲ့နည်းပညာတွေကိုဖန်တီးသွားမှာဖြစ်ပြီးမာလာဝီအဲဒီနောက်တော့လိုအပ်တဲ့တခြားနိုင်ငံတွေကိုလည်းအကူအညီပေးသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ။
VOA American တာမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အကြမ်းဖက်ဝါဒီတွေဟာခီးသွားရတာကိုကြိုက်ကြပါတယ် ISIS နဲ့ Al Qaeda လိုအကြမ်းဖက်ဝါဒီအုပ်စုတွေဟာ ခီးသွားခြင်းပေါ်တည်မြှင်နေကြပါတယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာတန်အမတ်ကြီးနဲ့လုပ်ငန်းညှိနှိုင်းရေးမှု Nathan Sills က German Marshall ရန်ပုံငွေအဖွဲ့ကကမကထပြပြီးမကြသေးခင်ကကျင်းပတဲ့ညီလာခံတစ်ခုမှပြောသွားပါရတယ်။တင်းနှံတဲ့ဖို့သူတို့ခီးသွားပါရတယ်။သူတို့ပြစ်မှတ်တွေကိုကြည့်ရှုဖို့ခီးသွားပါရတယ်။တိုက်ခိုက်ဖို့ခီးသွားပါရတယ်။သူတို့လေရင်ပေါ်တက်လိုက်တိုင်းနယ်စပ်ကိုဖြတ်ကျော်တိုင်းသူတို့ကိုထောက်လန်းဖမ်းဆီးဖို့ကျွန်တော်တို့အခွင့်ရပါတယ်လို့ပြောပါရတယ်
လက်တွေ့ဘာသာရေးနိုင်ငံတော်တစ်ခုတည်ထောင်ဖို့ISIS တွေစူးစမ်းခြင်းကအကြမ်းဖက်ဝါဒီတိုက်ခိုက်ရေးသမားတွေဆီးရီးယားနဲ့အီရတ်စစ်နေပြည်တွေကိုသွားကြပါရတယ်။အရင်က ISIS တွေတင်ထားတဲ့နယ်မြေ68ရာခိုင်နှုန်းလောက်ကိုကျွန်တော်တို့အခုပြန်တင်ထားပြီးဖြစ်တာကြောင့်သူတို့တွေကတိုက်ပွဲအတွေ့အကြုံရှိသူတချို့နေရက်ပြန်ကြမယ်ဒါမှမဟုတ်တက်တရနိုင်ငံကိုပြောင်းသွားမယ်အန္တရာယ်ရှိနေပါတယ်လို့တန်မတ်ကြီးကပြောပါရတယ် ပြပခီးသွားတွေကြမှာပုံဖြတ်သွားလာတဲ့အကြမ်းဖက်ဝါဒီတွေဒါမှမဟုတ်တန်လျာရှိသူတွေကိုဖော်ထုတ်ဖို့
PNR ဆိုတဲ့ခီးတဲ့အမည်မှတ်တမ်းကိုအမေရိကန်ကအသုံးပြုပါတယ်။ NDA ပေးလာနိုင်သူတွေကိုဖော်ထုတ်ဖို့နဲ့နောက်ထပ်စစ်ဆေးမှုအတွက်ဦးစားပေးတက်မှတ်ဖို့ဖြစ်ပါတယ်။လေရင်လက်မှတ်ဝယ်ဖို့နဲ့လေရင်ပေါ်တက်တဲ့လုပ်ငန်းကိုလုပ်နိုင်ဖို့ခီးတဲ့တွေပေးတဲ့အချက်အလက်တွေကိုလေကြောင်းလိုင်းတွေကစုဆောင်းပြီး PNR ကိုပြုစုထားတာပါ။2019ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်အမှတ် 2396 ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲချမှတ်ထားပါတယ်။အဲ့ဒီထဲမှာအကြမ်းဖက်ဝါဒီတွေခီးသွားတာကိုထိန်းချုပ်နိုင်အောင် PNR အတွက်အချက်အလက်တွေစုဆောင်းပြုစုစစ်ဆေးနိုင်ရေးအဖွဲ့ဝင်နိုင်ငံတွေကလိုက်နာလှုပ်ဆောင်ကြဖို့ဆိုတာပါဝင်ပါတယ်။ဆုံးဖြတ်ချက် 2396 မှာပါတဲ့အချက်တွေကို American ပြည်ထောင်စုကကြိုဆိုပြီး PNR စနစ်တွေတည်ထောင်ရေးသူတို့လှုပ်ဆောင်ရမှာတွေကိုတခြားနိုင်ငံတွေလုပ်နိုင်အောင်ကူညီဖို့ပြင်ဆင်ထားပါတယ်။ဆုံးဖြတ်ချက်အမှတ် 2396 ကိုအလင်းအမြန်အပြည့်အဝအကောင့်ထဲဖော်ဖို့နဲ့ PNR ရဲ့တန်ဖိုးရှိမှုကိုအထူးထောက်ပြဖို့ဆက်တွန်းအားပေးသွားမှာဖြစ်ပါတယ်။ American ရဲ့ PNR စနစ်ကိုလူချင်းတဲ့နိုင်ငံတိုင်းကိုလည်းမျှဝေသွားမှာဖြစ်ပါတယ်။ PNR အတွက်တင့်တင့်လျှောက်ပတ်တဲ့စံနှုန်းတွေနဲ့အစိုးပြုလုံထုံးလုံနည်းတွေကိုထူထောင်ရေးနိုင်ငံကလေကြောင်းသွားလာရေးအဖွဲ့နဲ့လည်းလက်တွဲလှုပ်ဆောင်သွားပါမယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေဟာဒီကနေ့ခေတ်ရဲ့ကိစ္စရက်ကြီးတိုင်းအပေါ်မဟာဗျူဟာမြောက်ပူးတွဲလှုပ်ဆောင်နေပါတယ်။လက်တွဲလှုပ်ဆောင်ဘက်ထက်ပိုတဲ့မဟာမိတ်တွေ၊မိတ်ဆွေတွေဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒကိုတိုက်ဖျက်ရမှာကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုလောက်တိတာထင်ရှားတာမရှိပါဘူးလို့တမ်မဂျီဆေးလ်စ်ကပြောပါတယ်။ကျွန်တော်တို့ကြားမှာတူညီတဲ့တန်ဖိုးတွေစိတ်ဝင်စားမှုတွေရှိတယ်လို့ရန်သူလဲတူပါတယ်။အချုပ်အားဖြင့်ဆိုရင်ဒီကိစ္စမှာကျွန်တော်တို့အတူတကွရှိနေပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးရှေ့မှာလှုပ်ရှားရီအများကြီးပါ။အဲ့ဒါတွေကိုကျွန်တော်တို့အတူတကွရင်ဆိုင်ကြမှာအောင်မြင်နိုင်ပါမယ်လို့တမ်မဂျီဆေးလ်စ်ကပြောပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဆက်စမြခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပါတယ်။ PO ရဲ့အဘော်မဟုတ်ချောင်းသိပေးပါရခင်ဗျာ။ PO မြန်မာပိုင်းကအင်္ဂါနေ့မနေ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုဇော်ဝင်းနိုင်ငံကကြေညာပါလိမ့်မယ
်။အမေရိကန်ဘဟုထောက်လှမ်းရေးအမေရိကန်အစိုးရလက်ထောက်ရှိနေချုပ်ရော့ရိုဇန်စတိုင်းဟာတမန်တော်နဲ့ထရမ့်နဲ့ကြာသပတေးမှာတွေ့ဆုံဖို့ရှိနေပါတယ်။ဒါဟာတရားရေးဌာနရဲ့အကြီးအကျယ်ဆုံးဒုတိယအကြီးဆုံးပုဂ္ဂိုလ်ကိုတမန်ကရာထူးကဖယ်ရှားတော့မယ်ဆိုတဲ့သတင်းတွေထွက်လာပြီးအခုလိုနှစ်ဦးတွေ့ဆုံကြမယ်သတင်းထွက်ပေါ်လာတာပါ။တမန်ထရမ့်ရဲ့စကားပြောတာတွေကိုအတန်ဖန်ထားဖို့နဲ့တမန်ဟာဒီရာဒုတာဝန်ကိုထမ်းဆောင်ဖို့အရေးအချင်းမပြည့်မီဘူးဆိုတဲ့အမေရိကန်ဖွဲ့စည်းပုံအပိုင်25အရာရာထူးကဖျောက်ချဖို့ရိုဇန်စတိုင်းကမနစ်ကကြိုးစားခဲ့တယ်ဆိုတဲ့အကြောင်း The New York Times သတင်းစာမှာရေးသားဖော်ပြခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံမှုဖြစ်လာတာပါ။အဲဒီလိုရေးသားမှုတွေဟာမှန်မှန်ကန်ကြောင်းရိုဇန်စတိုင်းဘက်ကညင်းဆိုထားပါလေ။နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းခံထားရတဲ့ Brett Kavanaugh ကသူ့အနေနဲ့အမျိုးသမီးတွေအပေါ်လိမ္မာဆိုင်ရာစော်ကားဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွက်ချက်တွေဟာမှန်မှန်ကန်ကြောင်းနဲ့သူ့အမည်အစည်းအဝေးကိုလည်းရုပ်သိမ်းပေးမှာမဟုတ်ကြောင်းပြောကြားလိုက်ပါလေ။သူ့အနေနဲ့အထက်တန်းကျောင်းသားဘဝမှာရောဘသူကိုမှလိမ့်မိုင်းဆိုင်ရာစော်ကားဖို့မကြိုးစားခဲ့ကြအောင်တင်းနယ်လာနေက Fox သတင်းဌာနနဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းကာဗနော့ကပြောပါတယ်ကာဗနော့နဲ့ဇနီးဖြစ်သူလို့နှစ်ဦးစလုံးအတူထိုင်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုခဲ့တာပါကမ္ဘာနဲ့အဝန်းသတင်းမီဒီယာလွတ်လပ်ခွင့်နေအပေါ်စင်ခေါ်မှုတွေရှိနေတာနဲ့ပတ်သက်လို့ CPJ သတင်းမသမားများကာကွယ်စောင့်ရှောက်ရေးကော်မတီကဥဆောင်ပြီးအခုရက်ပိုင်းအတွင်းကျင်းပဖို့ရှိနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဆွေးနွေးပွဲတစ်ခုကျင်းပသွားမှာဖြစ်ပါတယ်စက်တင်ဘာ28ရက်နေ့မှာကျင်းပမယ့်အဲ့ဒီဆွေးနွေးပွဲဟာမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရပြီးမကြသေးခင်ကထောင်နဲ့ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ကြရတဲ့ရိုက်တာတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ကိစ္စအပါအဝင်အဓိကမိမောက်ထိုးဆွေးနွေးကြမဲ့နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်၊အီဂျစ်နဲ့ကီရဂီစတန်နိုင်ငံတို့ဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပမဲ့တည်တင်းညီလာခံလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲမှာရိုက်တာတင်းဌာနရဲ့အကြီးအကဲအပြင် CPJ ကတာဝန်ရှိသူတွေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပါဆောင်ရွက်ပေးမယ်လို့ပြောဆိုထားတဲ့နိုင်ငံတကာလူ့ခွင့်ရေးရှင်တွေအမဲကလုံးတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံ
သောဆောင်းနိုင်ငံကတရင်းကျူကိုကိုဇော်ဝင်းနိုင်ငံကကျင်းပခဲ့တာပါခင်ဗျာအခုမနေ့စီစဉ်ထုတ်လွှင့်မှုကဒေါက်ခင်မျိုးတက်ဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်နီယာကခိတ်ဆုံးဖြစ်ပါတယ်ကျွန်တော်ကတော့ကြော်လာမှာခင်ဗျာဖီကိုနားဆင်တဲ့အတွက်ကျေးဇူးများတင်ပါတယ်
This program has come to you from the Voice of America, Washington.